ရန်ကုန်တိုင်းအတွင်းဒေါခင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်လို့အဆောက်အဦးနဲ့မြင်နေရဒေါန်ဆန်းစုကြည်ကယာရုအနာတုံးပြီးတော့တရားဝင်ပေါက်ဈေးထက်လျှော့ပေးခဲ့တယ်လို့ဆိုပြီးတော့စစ်ကောင်စီကတရားစွဲထားတဲ့အာဂတိလိုက်စားမှုကိုဒီဇင်ဘာလ10ရက်နေ့ကျရင်ညှိပြီးတော့အထူးတရားရုံးမှစတင်ကြားနာစစ်ဆေးတော့မှာဖြစ်ပါတယ်ဒီကနေ့ကြားနာပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့အတွင်းရေးမှူးဟောင်းဒေါန်ဆန်းစုကြည်ရဲ့ဝေယဝစ်ဆာလုပ်ပေးနေသူတို့တရားလိုပြတက်တဲ့တွေအဖြစ်နဲ့ထွက်ဆိုခဲ့ကြပါတယ်သူတို့ဘာတွေပြောခဲ့ကြသလဲဆိုတာကိုရန်ကုန်ကပေးပို့တဲ့သတင်းကိုမတ်ခင်ဖြူထွေးပြောပြပါမယ်ရှင်
ရန်ကုန်တိုင်းထဲမှာဒေါ်ခင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်လို့အဆောက်အဦးနဲ့မြေနေရာရယူမှုမှာအာဂရီလိုက်စားမှုရှိခဲ့တဲ့ဆိုတဲ့စွဲချက်ကိုနေပြည်တော်ထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့တရားရေးဘက်ကခွင့်ပြုလိုက်တာကြောင့်လာမယ့်ဒီဇင်ဘာ10ရက်နေ့မှာစတင်စစ်ဆေးမှုတွေလုပ်ပါမယ်။အဲ့ဒီနေ့မှာတော့တရားလိုကိုစတင်စစ်ဆေးမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်တဲ့ရှေ့နေတူကပြောပါရယ်
။ကျွန်တော်တို့ကလာမယ့်အပတ်စောက်ကြံဒီ10ရက်နေ့မှာအစ်မတို့ရန်ကုန်ကပြောင်းလာတဲ့မှု25ပေါ့မှု25ကိုစစ်မောင်းပါပဲ။ဒေါ်ဆန်းစုကြည်ပြောတယ်ဆိုအဲ့တခုတည်းပဲဖြစ်တယ
်ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အာဂရိလိုက်စားမှုလေးမှုအတွက်တောက်ကြနေတိုင်းနေပြီးတော့အထူးတရားရုံးမှာဆက်လက်ကြားနာစစ်ဆေးနေတာမှာဒီနေ့ဒီဇင်ဘာလ3ရက်နေ့မှာတော့အမှုတစ်ခုအတွက်ပဲကြားနာခဲ့တယ်လို့သိရပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အမှုဖြစ်တယ်လို့ရှင်းနေကပြောပါတယ
်ဒီနေ့ကအမှုနံပါတ်1လေဒေါ်ဆန်းစုကြည်တောက်တဲ့ကိုဆွဲတဲ့မှုကိုဆက်တယ်အဲလို့ရတဲ့သောရကိုဆက်ပါဒေါ်ဆန်းစုကြည်ကဦးတွင်းမင်းသိန်းလာဆက်တဲ့မှုပေါ့ဗျာအဲဒီတမှုတွေပဲတက်တည်3ရောက်ဆက်တယ်သူတို့တက်တည်3ရောက်ဖြစ်တာဟိုကျော်ပါပေါ့သူတို့ညီစုံချက်ဒေါ်ဆန်းစုကြည်ကညီစုံတဲ့အချက်တွေမရှိပါဘူးဗျာဟုတ်ကဲ့
ဦးဖြိုးမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့ဒီအမှုမှာဒီနေ့ကတော့ဦးဖြိုးမင်းသိန်းရဲ့အတွင်းရေးမှူးဟာဦးမောင်မောင်ကြီးသူ့ရဲ့ယင်မဦးဖြိုးကိုကိုဝင်းနဲ့ဒေါ်ဆန်းစုကြည်ရဲ့အိမ်အကူဖြစ်သူဒေါ်ဝဝေသန်းတို့ကိုတရားရုံးကကြားနာစစ်ဆေးပါတယ်။တရားလိုပြတတ်တဲ့အနေနဲ့ထွက်ဆိုခဲ့သူတွေကိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြန်လည်မေးခွန်းတွေမေးခဲ့ကြတာပါ။ဦးဖြိုးမင်းသိန်းကဒေါ်ဆန်းစုကြည်ကိုမိုင်းမုံဆရာတော်စီကချီးမြှင့်တဲ့ဖះဆင်းတို့တော်တစုပေးအပ်ခဲ့တာကိုပင့်ဆောင်ဖို့ညွှန်ကြားခဲ့တဲ့အကြောင်းထွက်ဆိုချက်နဲ့ပတ်သက်လို့သူလာရောက်ထွက်ဆိုခဲ့တာဖြစ်ပါတယ်။ဒေါ်ဝဝေသန်းကသူ့အနေနဲ့ဖះဆင်းတို့တော်ကိုဒေါ်ဆန်းစုကြည်ကပင့်ဆောင်ခိုင်းတာကြောင့်ယူဆောင်ပြီးချားပေးခဲ့တဲ့အကြောင်းနဲ့တခြားဘာပစ္စည်းမှမမြင်တွေ့တဲ့အကြောင်းထွက်ဆိုခဲ့တယ်လို့ဖြစ်ကြားခဲ့တဲ့အကြောင်းသိရပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရှင်းနေတွေကိုတားဆီးမိတ်ပုံမှန်144ထုတ်ပြန်တားမြစ်ထားတာကြောင့်ကြားနာပွဲအသေးစိတ်ကိုတော့မမြင်နိုင်ခြင်းမရှိပါဘူး။ဒေါ်ခင်ဂျီဖောင်ဒေးရှင်းရဲ့လာရောက်တော်စိုက်ပျိုးတပ်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုနဲ့လာရောက်တော်စီမံကိန်းအတွက်နေထိုင်မှုနေအိမ်ဆောက်လုပ်လို့ဆိုပြီးဒေါ်ဆန်းစုကြည်တို့ဦးရဲကိုဆွဲဆိုထားတဲ့အာဂရိအမှုအဲ့ဒီသုံးမှုကိုတော့ဒီကနေ့စစ်ဆေးနိုင်တာမရှိခဲ့ပါဘူးအာဂရိအမှုတွေကိုတော့အပတ်စဉ်တောက်ကြနေတိုင်းစစ်ဆေးနေတာမို့နောက်ဒီဇင်ဘာ10ရက်နေ့ကိုယုံကြည်ထပ်ပေးထားပါတယ်တဘောဝပိရပုံငွေထဲကနေရဟယင်ဝယ်ယူခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လဲစစ်ကောင်စီရဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကရဲစခန်းမှာထပ်မံအမှုဖွင့်ထားပေမဲ့လို့တရားရုံးကနေသက်ဆိုင်ရာရှေ့နေတွေကိုဒီအမှုနဲ့ပတ်သက်လို့အကြောင်းကြားထားတာမျိုးမရှိသေးပါဘူးလက်ရှိမှာဒေါ်ဆန်းစုကြည်ဟာအမှုပေါင်း17မှုနဲ့ရင်ဆိုင်နေရပြီးအမှု9မှုအတွက်ဆွဲချက်တင်ခံထားရပါတယ်တရားရင်ဆိုင်နေရတဲ့17မှုတွေကပုံမှန်905ခါခွေနဲ့တဘာဝဘေးပုံမှန်25အမှုတမှုအတွက်ကိုတော့လာမယ့်ဒီဇင်ဘာလ6ရက်နေ့မှာအမိန့်ချပွဲရှိနေပါတယ်ရှင်